Welcome to the Voice of America in Burmese.
ဘင်္ဂလားမနက်ခင်းပါရှင်။ဝါရှင်တန်ရဲ့ရေဒီယိုအမေရိကန်စံကနေညနေ၂:၄၄နာရီကနေခုနှစ်နာရီအထိလိုင်းလုံးမီတာ၂၄လေးဆယ်နဲ့၅၁လိုင်းလုံးမီတာ၁၉၀ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ပြောသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်သမ္မတလေးဦးရဲ့မျက်နှာပုံတွေကိုထွင်ထားတဲ့ Mount Rushmore ကျောက်တောင်ကြီးရှိရာတောင်ဒါကိုတာပြည်နယ်မြို့သားဥယျာဉ်မှာမီရှူမီဗန်တွင်နဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးကျင်းပမဲ့လွတ်လပ်ရေးနေ့ပွဲတော်ကိုတက်ရောက်ဖို့တောက်ကြန်နေမှာသမ္မတဒေါ်နယ်ထရမ့်သွားရောက်နေပါတယ်။ဒီဂရန်နိုက်ကျောက်တောင်ကြီးပေါ်မှာအမေရိကန်သမ္မတလေးဦးဖြစ်တဲ့ဂျော့ဂျ်ဝါရှင်တန်၊သောမတ်ဂျက်ဖာဆန်၊သီအိုဒိုရူးစဖဲလ်နဲ့အေဘရာဟမ်လင်ကွ ားငင်ခဲ့တာဖြစ်ပါတယ်။ဥယျာဉ်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်ယူထားတဲ့အဖွဲ့ကဧပြီလထဲမှာဆန်းစစ်မှုတွေကိုလုပ်ခဲ့ပြီးအခုလိုမီးရှို့မီးပန်းဆွတ်တာကြောင့်တိတိတသားထိခိုက်မှုမရှိနိုင်ဘူးလို့ပြောထားတာပါ။ခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျန်စနစ်ကိုလက်ခံတဲ့ American ခေါင်းဆောင်တွေကိုဂုံပြူတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီး American နိုင်ငံတခွန်းအခြေတင်ငင်းကုန်နေကြခြင်းပါပဲ။အခုလို American သမ္မတဟောင်းရဲ့မျက်နှာတွေကိုထုဆစ်ထားတဲ့ကြောက်တောင်စီကိုသမ္မတ Trump ခီးစတင်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ခီးစဉ်ဟာ Coronavirus ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ American နိုင်ငံသားတွေနေအိမ်တွေမှာပဲနေဖို့တိုက်တွန်းနေခြင်းနဲ့ဖြစ်ပါတယ်။ COVID-19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့ဆေးရဖို့ဆန်းသက်ဆစ်ဆင်းမှုအဖြစ်ကိုမကြခင်မှာပဲရဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ချာနဲ့ Geneva အစည်းအဝေးမှာပြောပါတယ
် The group reviewed data from the solidarity trial
ကိုယ်ပေါင်းဆန်းသက်ဆစ်ဆင်းမှုကရတဲ့အချက်လက်တွေကိုဖွဲ့ကပြန်ပြီးသုံးသပ်တဲ့အခါမှာယောဂါဖြစ်ပေါ်တဲ့အဆင့်အမျိုးမျိုးမှာဆေးဆန်းသက်မှုအမျိုးမျိုးထပ်လုပ်ဖို့လုံနေသေးတာတွေ့ရပါတယ်အခုချိန်ထိဆိုနိုင်ငံပေါင်း39နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းသက်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာတော့ယာယီဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းပြောထားတာပါပူပေါင်းဆန်းသက်မှုအတွက်ဒီယောဂါကုသရေးမှာသုံးနိုင်တဲ့ကဏ္ဍ5ခုမှာစတင်လှုပ်ဆောင်နေတာပါ Remdesivir C နဲ့သမ္မတဒေါနယ်ထရမ့်ကြေညာနေတဲ့ Hydroxychloroquine ညှက်ဖျားယောဂါဆေးပြန် HIV 4အတွက်သုံးတဲ့ဆေးတွေလည်းဆန်းသက်ရမှာပါဝင်ပါတယ် WHO အဖွဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲ Mike Ryan ကတော့ဒီ COVID-19 ကိုကုသနိုင်တဲ့ဆေးဘယ်တော့ရမယ်ဆိုတော့ကိုခံမှန်းမနေကြဘူးပြောပါတယ်။ဒီနိုင်ငံမှာမနစ်ကစတင်ခဲ့တဲ့ Novel Coronavirus ရောဂါဟာအခုချိန်မှာကမ္ဘာတစ်လွှာလူပေါင်းသန်းတွယ်ကျော်ကိုတည်ဆုံးစေခဲ့တာပါ။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမမုတ်ကိုရရှိကသူဟာ COVID-19 ကူးစက်ခံရတယ်လို့တောက်ကြနေကပြောပါတယ်။သူကချက်တပင်းတွေကအစ္စလာမဘတ်မှာချင်းပါတဲ့အဆင့်နဲ့အရာရှိအဆင့်အစည်းအဝေးတွေကိုအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်အထူးတန်တမာဇာမီခါလီဇက်နဲ့တူတက်ရောက်ခဲ့တယ်လို့ဝန်ကြီးချုပ်အမရမ်ခန်းနဲ့လည်းသက်တော်မာရောဗိုလ်တပူးနဲ့ကက်ဘိနက်အစည်းအဝေးတွေမှာပါတွေ့ဆုံခဲ့တာပါ။တချိန်နဲ့မှာပဲပါကစ္စတန်နိုင်ငံရဲ့ COVID-19 ခရယောဂါတိုက်ခိုက်ရေးလုပ်ငန်းတွေအတွက်အမေရိကန်နိုင်ငံကအသက်ရှူဆက်အလုံးတရာကိုလှူဒန်းခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ရဲ့ခရယောဂါဆိုင်ရာအရေးပေါ်တုံ့ပြန်ရေးကိုပံ့ပိုးတဲ့အနေနဲ့ပါကစ္စတန်နိုင်ငံမှာတကယ်လိုအပ်နေတာကိုပေးလှူတာဖြစ်ကြောင်းအမေရိကန်တန်ယုံကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာလွန်ခဲ့တဲ့4လဒီယောဂါစတင်ဖြစ်ပေါ်ခဲ့ခြင်းကစပြီးအခုစိုက်ခံရသူက2သိန်းကျော်ရှိနေပြီးသေဆုံးရသူက4600လောက်ရှိနေတာပါ။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ရုံးထဲမှာ2018ခုနှစ်တုန်းကဆော်ရီသတင်းသမားဂျမဲလ်ခါရှိုဂျီအသက်ခံမှုအတွက်တောက်ကြနေတရားရုံးကြားနာမှုဟာကိုကျင့်တိုက်ခါအရာရောစိတ်တက်ရေးရအရာပါပင်မဆင်းရဲခဲ့ရတယ်လို့သူရေးစားဖြစ်သူ Hattis Jangas ကအစ္စတန်ဘူတရားရုံးပြန်မှာတရင်တောက်တွေကိုပြောပါတယ်ဒါပြင်သူရေးစားအသက်ခံမှုမှာတာဝန်ရှိသူအားလုံးကိုဥပဒေကြောင်းအရအရေးယူပေးဖို့လဲသူမကပန်ကြားခဲ့တာပါ2018တုန်းကခါရှိုဂျီအသက်ခံရတဲ့အတွက် Sorry Ancient မင်းသားမိုဟာမက်ဘင်ဆာမန်ရဲ့လက်ထောက်ညှိနှိုင်းနဲ့တခြား Sorry နိုင်ငံသား18ဦးပေါ်မှာတူရကီအာဏာပိုင်တွေကတရားစွဲဆိုထားတာကိုတောက်ကြနေကတရားခံမရှိပဲအမှုကိုစတင်ကြားနာခဲ့တာပါ Washington Post သတင်းစာရဲ့ဆောင်းပါးရှင်ဖြစ်တဲ့ခါရှိုဂျီအသက်ခံရတာနဲ့ပတ်သက်ပြီးအပြစ်တင်ရှုတ်ချမှုတွေကြဲကြဲပြန့်ပြန့်လုပ်လာကြတယ်လို့ Sorry Ancient မင်းသားပေါ်လဲတန်ပြန်နဲ့ရှုံငင်ခဲ့ကြတာပါ Trump တူရကီနိုင်ငံကနေထွက်ခွာသွားပြီဖြစ်တဲ့ဆော်ရီနိုင်ငံသားအယောက်20ကိုတူရကီအစိုးရရှေ့နေတွေကဆွဲချက်တင်ခဲ့ပြီးသူတို့ကိုထောင်ဒဏ်တသက်ချဖို့တောင်းဆိုခဲ့ကြပါတယ
်။ UAE American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 1.1 MHz ပိုင်းဒိုမီတာ40 kHz 0.1 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်းချုံပါ VOA American တိုင်းရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာဇူလိုင်လ3ရက်နေ့အတွက် COVID-19 တက်ခွဲနမူနာ980ကိုစစ်ဆေးခဲ့တဲ့အထက်ဒုတိယသစ်နှစ်ဦးကိုထပ်ပြီးအတည်ပြုခဲ့ပါတယ်။ဒါကြောင့်အခုထိမြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်ခံရသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးအားစားဝန်ကြီးဌာနကည7နာရီအချိန်ထုတ်ပြန်ကြေညာဖော်ပြထားပါတယ်။အခုအတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးအိန္ဒိယနိုင်ငံကိုသွားရောက်ခဲ့ကြသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဇူလိုင်လ2ရက်နေ့က3ရက်နေ့အထိ24နာရီအတွင်းစောင့်ကြည့်လူနာသစ်က26ဦးရှိပါတယ်။ကျမိုင်အားသာဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါဆိုင်ရာပညာပေးအတန်းလွင့်ချက်တွေ၊ကျမိုင်ဝန်ထမ်းတွေအတွက်လုပ်ငန်းလမ်းကြောင်းချက်တွေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအသိပညာပေးလမ်းကြောင်းချက်တွေကိုတိုင်းသားဘာသာစကားတွေနဲ့စီစဉ်ရေးသားထုတ်လွှင့်ပေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာမလနောက်ပိုင်းကစလို့ COVID-19 ရောဂါတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 8,000 ကျော်ပြုလုပ်ထားပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်နိုင်ငံတွင်းဝင်လာနိုင်အောင်တားဆီးနိုင်ခဲ့တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကမနေ့ကကျင်းပတဲ့အာဏာရအလို့သမားပါတီပိုလစ်ဘျူရိုအစည်းအဝေးမှာပြောပါတယ်။ဒီဗိုင်းရပ်စ်ပေါ်မကူးစက်အောင်ချုပ်တင်အစည်းအဝေးတွေကိုအသေးစိတ်ချမှတ်ထားခဲ့တာကြောင့်တက္ကပါလုံးကရောဂါကိုရင်ဆိုင်နေရချိန်မှာနိုင်ငံတွင်းအခြေအနေတွေတည်ငြိမ်နေခဲ့ကြောင်းဒါဟာထိရှားတဲ့အောင်မြင်မှုဖြစ်ကြောင်းကင်ဂျွန်အွန်းကပြောကြောင်းနိုင်ငံပိုင် KCNA သတင်းဌာနကကြေညာခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်ဆိုပြီးမပေါ်ဆဖို့ကင်ဂျွန်ကသတိပေးထားတယ်လို့လည်း KCNA ကပြောပါတယ်။ဒီနိုင်ငံနဲ့ကုသွယ်ရေးနဲ့ခီးသွွားလုပ်ငန်းရာအနိကဆက်ဆံရေးရှိတဲ့အပြင်ကျမရေးဆောင်ရှောင်းမှုစနစ်မကောင်းမွန်တဲ့မြောက်ကိုရီးယားနိုင်ငံမှာတနိုင်ငံလုံးကပ်ရောဂါလုကင်းနေဆိုတဲ့အချက်ကိုတော့ပြပကလေးလာသူတွေကတန်တရာရှိနေကြတာပါဗိုင်းရပ်စ်ကူးစက်မှုမရှိအောင်လေပုကနိုင်ငံရဲ့ဖြစ်ပြမှုလို့ပဲအရေးကြီးတယ်လို့ပြောနေတဲ့မြောက်ကိုရီးယားနိုင်ငံဟာဒီနေ့အစောပိုင်းကလေးကနေဆက်လမ်းကြောင်းအလုံးကိုပိတ်ပင်ထားခဲ့တယ်လို့နိုင်ငံခြားခီးသွွားတွေကလည်းပိတ်ပင်ထားခဲ့ပါတယ်ဒါကြောင့်အမေရိကန်နိုင်ငံကစီးပွားရေးပိတ်ဆို့ထားလို့အရင်ကလေးကအထင်အရည်ပြီးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာပိုပြီးဆိုးရွားလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာဟိမဝဒနောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားပြီးဒဏ်ရာရရှိခဲ့တဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့ကတွားရောက်ကြည့်ရှုအားပေးခဲ့ပြီးကြာဆုံးတန်ရာရတဲ့အိန္ဒိယစစ်သားတွေအတွက်အိန္ဒိယပြည်သူတွေကဂုဏ်ယူနေတယ်လို့ပြောပါတယ်အိန္ဒိယနိုင်ငံဟာဘယ်အင်အားကြီးနိုင်ငံကိုမှဥပယူခဲ့ဘူးလို့ဘယ်တော့မှလည်းဥညွတ်မှာမဟုတ်ကြောင်းရဲစွမ်းတပ်ရိအပြင်းနဲ့တည်ဆုံသွားရသူတွေဟာအကြောင်းမဲ့အသက်ဆုံးသွားတာမဟုတ်ကြောင်းအိန္ဒိယပြည်သူ1.3 ဘီလီယံကတပ်သားတွေအလုံးအတွက်ဂုဏ်ယူနေကြကြောင်းပြည်သူမော်ဒီကဒဏ်ရာရစစ်သားတွေတက်ရောက်နေတဲ့စေယုံမှာပြောကြားခဲ့ပါတယ်။အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေခြားထားတဲ့ဟိမဘွန်တာကလဒတ်ဒေသကိုအိန္ဒိယဝန်ကြီးချုပ်မော်ဒီအခုလိုမမျှော်လင့်မဲ့သွားရောက်တဲ့ခီးဟာအိန္ဒိယတပ်သားတွေစိတ်တက်မြန်မာရေးအတွက်ဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကိုပြသလိုက်တာလည်းဖြစ်ပါတယ်။အိန္ဒိယတပ်သားတွေနဲ့တွေ့ဆုံချိန်မှာဝန်ကြီးချုပ်မော်ဒီကကမ္ဘာပေါ်မှာနေပယ်ချက်ထွင်တဲ့ခေတ်ကုံဆုံးသွားခဲ့ပါပြီလို့လည်းပြောကြားခဲ့ပါတယ်။လောကရနပကအဲ့ဒီနေဆက်ဒေသမှာအိန္ဒိယတပ်တွေတပ်သားတွေခိုက်ရန်ဖြစ်ပွားခဲ့လို့အိန္ဒိယစစ်သား20တေဆုံးခဲ့ပြီး68ယောက်ဒဏ်ရာရရှိခဲ့တာကြောင့်တစ်ဖက်တင်းမာမှုတွေမြင့်တက်နေတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇောင်လီဂျန်းကတော့တစ်ဖက်ဆစ်ဆက်ဆွေးနွေးနေတယ်လို့ပြောပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံစလုံးကတင်းမာမှုတွေလျှော့ချဖို့လိုအပ်တယ်လို့ပြောနေကြပေမဲ့လည်းတန်တမာရေးဘက်မှရောစစ်ဘက်ဘက်မှပါတိုးတက်မှုမရှိသေးပါဘူး။အိန္ဒိယနဲ့တရုတ်ဆက်ဆံရေးတင်းမာနေတဲ့ကိစ္စကိုအမေရိကန်နိုင်ငံကလည်းအနီးကပ်စောင့်ကြည့်နေကြောင်းနဲ့အိန္ဒိယနိုင်ငံမှာတရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုတဲ့ရည်တည်ချက်ဟာကမ္ဘာတဝန်းလုံးဆောင်နေတဲ့တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုတဲ့ထပ်တလဲလဲပုံတံကိုပြသနေတာဖြစ်လို့တိကွန်မြူနစ်ပါတီရဲ့ပင်ကိုတရုတ်ကိုထုတ်ပေါ်ပြသနေတာလို့လည်းအင်ပီတိုပြန်ကြားရေးအရာရှိကီလိုင်းမက်အန်နာဒီကသမ္မတထရမ့်ကိုကိုးကားပြီးပြောကြားခဲ့ပါတယ်ခင်ဗျာအာရှတိုင်းမှာတရင်လက်ခွင့်အများဆုံးရှိတဲ့နေရာတစ်ခုဖြစ်တဲ့ဟောင်ကောင်မှာတရုတ်နိုင်ငံကလူကြီးဥပဒေတည်ပြရန်လိုက်တာကြောင့်တရင်လက်ခွင့်အသက်ဆက်ဖို့ခက်ခဲသွားရပြီးလို့ကြွမ်းကျင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေကိုလက်တုပ်ပြန်တဲ့အနေနဲ့ထုတ်ပြန်တဲ့အဲ့ဒီလူကြီးဥပဒေအရပြည်ထောင်ထောင်ပန်းသုံးနှစ်ကနေတက်တက်တကြုံထိချမှတ်နိုင်ပြီးနိုင်ငံကနေခွဲထွက်တာအပြတ်မောင်းလုတာအကြမ်းဖက်တာနဲ့နိုင်ငံခြားအစိုးရတွေနဲ့ပူးပေါင်းတာတွေကိုတားဆီးဖို့ယူရတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဥပဒေရဲ့ကြက်ပြက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့တိကျမှုမရှိတဲ့ ဲ့စကရက်တွေကလွတ်လပ်စွာပြောဆိုခွင့်ကိုယုံကြည်စွာသလိုတားဆီးလိုက်သလိုဖြစ်သွားတယ်လို့ဒေသတွေကသတိပေးနေကြပါတယ်။ဒီရက်တွေထဲဟောင်ကောင်သားတွေက Digital Snit ထဲသူတို့ရေးသားပြောဆိုချက်တွေကိုအာဏာပိုင်တွေမတွေ့အောင်ဖုံးကွယ်ဖို့ကြိုးစားတာတွေကိုထူလာနေရပြီဖြစ်ပါတယ်။ဒီဥပမာကြီးကိုဝေဖန်ရေးသားတာတွေလွတ်လပ်ရေးဘက်ရင်းနဲ့ Post တွေတင်ထားတာတွေကိုတချို့ Website တွေမှာဖြုတ်ချလာရပြီဖြစ်ပါတယ်။ဆန္ဒပြသူတွေတုံ့ဆွဲတဲ့တချို့ကြွေးကြော်တန်တွေကဒီဥပဒေတင်တဲ့ညီစွန်းတယ်လို့စတာပရင်းတွေကဟောင်ကောင်တာဝန်ရှိသူတွေကကြေညာပြီးမှပြည်မသတင်းဌာနကြီးတွေကလည်းဆန္ဒပြမှုတွေနဲ့ပတ်သက်တဲ့သတင်းရေးသားထုတ်လွှင့်မှုတွေမှာအပြောင်းလဲတွေလုပ်လာနေကြရပါတယ်။ဥပမာအဖြစ် Liberate Hong Kong ဆိုရင် L# Hong Kong ဆိုပြီးပြောင်းလဲတုံ့ဆွဲလာရပါတယ်။အခုပြရတဲ့လုံခြုံရေးဥပဒေအသစ်ကဟောင်ကောင်ရဲ့အခြေခံဥပဒေမှာအမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ထားခြင်းမရှိဘူးလို့တော့ပြည်ထောင်နိုင်ငံကတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါတယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းစွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တွင်းကလက်နက်ကိုင်ဖွဲ့စည်းတွေဟာတဦးချင်းရပ်တည်လို့မရပဲနောက်ကအားပေးကူညီမှုတွေရှိလို့သာရပ်တည်နိုင်တာလို့တပ်မတော်ကာဝေးဦးစီးချုပ်ကရုရှားရုတ်တံသတင်းဌာနကိုဖြေကြားခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုတာလို့ပြည်ပသတင်းဌာနတချို့မှရေးသားတယ်လို့ပြည်တွင်းကနိုင်ငံရေးလေးတာသူတွေကရောဘယ်လိုမြင်ပါလဲ။ကျွန်တော်ကတော့အစောထပ်ပါ။ပြီးခဲ့တဲ့ရက်ပိုင်းကရုရှားနိုင်ငံစီးရေးပြအခမ်းအနားကိုတွားခဲ့တဲ့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုပြည်တွင်းလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ရုရှားတူတွေရုတ်တံကမေးရတဲ့အခါမှာအကြမ်းဖက်တယ်ဆိုတာတည်တံ့ရက်တီတာမရှိဘဲသူတို့ရဲ့နောက်မှာအားပေးကူညီရာရေးတန်ဖိုးရာရေးရှိရလို့ရုရှားရုပ်တံကိုပြောခဲ့ရပါအင်တာဗျူးအဆုံးမှာမိတ်ဆွေကောင်းတွေလိုရာပေါ့ဆိုတဲ့စကားနဲ့အဆုံးသတ်ထားတာပါဒါဟာတရုတ်နိုင်ငံကိုရည်ရွယ်ပြောဆိုတာဖြစ်နိုင်တယ်လို့တုံသက်ပြောလာကြတဲ့အပေါ်မှာတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ထွန်းထွန်းညီကို VOA ကမေးရတဲ့အခါမှာအခုလိုဖြေကြားခဲ့ပါတယ်
ပြောတာကဒီနေ့ရှိနေတယ်ဒီပါရင်ပေးချပြန်ဖတ်ကြည့်တဲ့သဘောပေါက်မှာပါမိဘကကျွန်တော်ပြောပြပါမယ် comment ပေးပြန်မရှိပါဘူးတမိုင်းကြောင်းပြီးတယ်ဆိုတဲ့သဘောပေါက်မှာနော
်မနေ့ကဇူလိုင်2ရက်အိန္ဒိယသတင်းဌာနဖြစ်တဲ့ Hindustan Times မှာဖော်ပြခဲ့တဲ့သတင်းမှာတော့တရုတ်ကမြန်မာပြည်တွင်းလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့နေရဟာသူ့ရဲ့ရန်ဝန်နဲ့ပိုလမစီမံကိန်းချော်မွေ့ဖို့အသုံးချမှုတစ်ခုဖြစ်တယ်ဆိုတာမြန်မာဘက်ကတန်တရားရှိနေရဆိုပြီးရေးသားခဲ့ရပါအခုတော့အရှိတောင်အာရှမှာအနီးကပ်ဆုံးမိတ်ဆွေဖြစ်တဲ့မြန်မာကပေကျင်းအစိုးရဟာလက်နက်ကိုင်အုပ်စုတွေကိုဆက်လက်နဲ့ထောက်ပံ့နေရဆိုပြီးအပြစ်တင်လာရလို့ဆိုပါတယ်။မြန်မာဘက်ကတရုတ်ကိုအပြစ်တင်ပြောဆိုတာဟာထုံးစံမဟုတ်တယ်လို့ဒီလိုတော်ဝါပြီးပြောဆိုတာကလည်းပရမာဆုံးအကျိန်မဟုတ်တော့ဘူးလို့လည်းရေးသားထားပါတယ်။တပ်တွေထောက်ထားအတိအကျမပြနိုင်ပေမဲ့လည်းတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေရလို့တပ်မတော်ငိမ့်လာအရာရှိနိုင်ငံရေးသုံးသပ်သူဒေါက်တာအောင်မျိုးကအခုလိုပြောပါတယ်။
ဒါတော့ကျွန်တော်အမြင်ကတော့တရုတ်လိုပဲကျွန်တော်ဖြတ်ပါတယ်။တရုတ်နိုင်ငံတော်အစိုးရမှဖွင့်ပြနိုင်တဲ့ဆိုတော့ပကုံးထမ်းတဲ့ကျွန်တော်ဒုံးပြစ်လောင်ချာတွေပေါ့နော်။ဟိုလေးပြစ်ဒုံးကြီးတွေပေါ့။ဟိုတာမန်ကျွန်တော်တို့ကလက်လက်ငယ်တွေကျွန်တော်တို့ကမောက်ကိုချတာလို့ဘာလို့ဆိုရင်တော့အစိုးရမပတ်သက်ဘူးလို့မပြောနိုင်ပေမဲ့အဲ့လိုပကုံးထမ်းလောင်ချာတွေပါနေတဲ့အနေအထားကြီးကတော့တရုတ်အစိုးရရဲ့ပါဝင်မှုပတ်သက်ဖို့ကတော့အခုရှိနေပြီလို့တော့အတုံးတမှဖြစ်ပါတယ်။
လက်နက်တွေကိုတရုတ်တောင်ပိုင်းလာအိုပြီးတော့ထိုင်းကနေတမောနဲ့စစ်တကောင်းကိုတဲ့တောင်တန်းတွေကိုဖျက်ပြီးချင်းမိနယ်ပလောက်ဝါအထိတည်ယူရလို့သိထားရကြောင်းသူကပြောပါတယ်။စီးပွားရေးပိတ်ဆို့တဲ့ကာလရေမှာတရုတ်အကူအညီနဲ့မြန်မာအစိုးရကရပ်တည်ခဲ့ရပြီးမယ်။နောက်ပိုင်းမှာရခိုင်လက်နက်ကိုင်အေအေတအောင်းလက်နက်ကိုင်တီအန်အယ်လေးလှုပ်ရှားမှုတွေကြီးထွားလာတာကိုတပ်မတော်ကမဖြေရှင်းနိုင်တာကလည်းအဓိကအကြောင်းဖြစ်ပါတယ်။တရုတ်နယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပြည်ဝင်ခွင့်အပါဝင်ငွေကြေးကိစ္စတွေဒါတွေကိုတရုတ်အစိုးရရဲ့ထိန်းချုပ်မှုနဲ့ဆောင်ရွက်နိုင်တယ်လို့တပ်မတော်ဘက်ကမြင်ကြောင်းနိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒီအခြေအနေပေါ်မှာတရုတ်အစိုးရကိုတပ်မတော်ဘက်ကတွဲဝိုက်ပြီးပြောလာတာဖြစ်နိုင်ကြောင်းသတင်းစာဆရာကိုတူရသူကသုံးသပ်ထားပါတယ်။တရုတ်နို
င်ငံကလည်းဒီဘက်ကထောက်ထားကြတယ်လို့ရှိတယ်ပြည့်တယ်မပြောနဲ့အခြေအနေကိုဆွဲဝတ်ပြီးတော့ပြောလာတဲ့ကိစ္စရှိတယ်။ဒါဆိုလည်းဘယ်လိုမျိုးမျိုးအောင်လဲပြောရဲဆိုတော့ဖွဲ့ပြီးဆိုတဲ့ကိစ္စတော့ဒါတော့ငါကဝေဝါရကတော့ဘာလို့တော့နောက်ပိုင်းမှာမရှိသေးဘူး။ဒါကပြောရတယ်ကိုပူပူတွဲပြီးတော့ကျွန်တော်တို့ဟိုလုတ်လုတ်ခလုတ်တိုင်းနဲ့ပုံစံလေးကိုရှိတာပေါ့နော်။ဆိုတော့ဟိုတိမောင်ကလည်းပြောလာဝါဝင်ပြောလာနောက်တခြားအဖွဲ့ကြီးလည်းပြောလာဆင်းသာပြရှိတယ်။တို့တော်လည်းတေးကြတာတခုကတော့သူကြီးအကုန်တော့ဟိုပတ်သက်နေတာတော့ပြင်ကြတာပေါ့နော်။ဘာလို့လဲဆိုတော့ဒီနေရာကြီးနဲ့ပတ်သက်ပြီးတော့ဟိုစိုက်ပွဲကြီးအများကြီးတွေ့လို့ဆင်းနေနေအောင်တစ်ခါမှဘလောက်ကူညီရဲဆိုတာမသိတာပေါ့နော်။နေရာကြီးနဲ့ပတ်သက်လို့ရှိရှိတော့ဒီနိုင်ငံကတော့ကျွန်တော်တို့ဒီဘွားဖွဲ့ပြီးရပါတော့ဒီ CNL တွေနဲ့ AE ပေါ်မှာနေရာချိုးယူပါမှာသူတို့တွေဆက်ပြီးတော့ကြိုးဆိုနေရရှိတယ်အားပေးရရှိတာပေါ့နော်ဆက်မအောင်အေးတော့ကိုကူမနေဘူးလားဆိုတော့ 太多人没开始了，说说不能那儿比起嘛，说最近那边有，那边那边有。
所以咱们到南海东部山区上坡的过来，利用南海的水文物呢，避开了那套石鼓的嘛，进行漂流开发的。利用苏亚街了，密码比容易嘛，文窑没拍出来不苏啊，进行人手打发的，就那个了，少打吧。
下面呢，要办江门庙那段，咱们到浙江也比较木焦，金源大都对松开的皮神部，松山水水背部，江门庙呢，好多故事来对干的。你们那个庙的路口也搞不清楚，但沿他的江灯色比起嘛的。จนนายกอิงบาสุนัขกงไบมาจังแม่มิ้วเนตรวยเมมาเสตะเนตองไบชามีตํารอ RCSS SSC เผ่อโตไตปวยผิดปวยบีไฮกุยจี้ยออุสุปันจันจี้ยอตวยมาตํารอเสจังวนยอกลาบิรอยอดาริโกปิขะเดผิดเซนบอมาเมมาไนงามิ้วตาลุกุยีคอมมิชชั่นซันตันจาทาเดลุจังแม่มิ้วเนปิเนลุตโตกุเสเลไซทุนญานกะเปียววาเด
အဲ့ဒီ24ရက်နေ့မှာမြန်မာတို့ကပန်းချံရွာကိုရောက်လာတဲ့ချိန်လူသုံးဦးကဆရာမနားနေဆောင်ပေါ့ဆရာမရဲ့အိတ်ကစာမင်ကျောင်းဆောင်ထဲမှာတော့ပုံးတော့ပေါ့နော်ပုံးတဲ့ချိန်မှာတက်ကတကားဖြစ်ပြီးတော့တွေ့တဲ့ချိန်မှာလူသိတူတဲ့လူကိုတစ်ချက်ပြစ်လိုက်ရယ်သူကခပ်ပြေးတဲ့ချိန်မှာနောက်တစ်ချက်ပြစ်လိုက်တော့သူကအဲ့ဒီဆရာမပြီးတော့ပေါ့နော်နောက်တစ်ဦးကတင်ပါတန်ရာရတယ်တင်ပါမှာဖြစ်တဲ့ဥစ္စာအမျိုးသမီးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဆက်ဆိုချက်လေးကျွန်တော်တို့ရဲ့မြေပြင်ပြည့်ရှိချက်လေးကြတော့ဒါတွေကတော်တော်လေးကိုလက်လွတ်ဆက်ပြီးပြတ်လိုက်တာပေါ့နော်။ဒါတွေကမဖြစ်တဲ့အရာပေါ့။ဒါကြောင့်ကျွန်ဖြစ်သွားတယ်ကြ။လူခင်းကော်မရှင်ကတော့ဆက်တယ်ပြီးတော့မြေပြင်စားတော့ရောက်ရပြီ။အဲ့ဒီကာကွယ်ဌာနအနေပြီးတော့ကျွန်တော်တို့အထက်ပြည်ကြီးကိုတင်ပြပြီးတော့ဆက်လက်ဆောင်ရွက်ပေးမယ်လို့ပြောလာတာပေါ့နော
်။အစိုးရတမတော်ဟာဇွန်လ29ရက်နေ့တုန်းကကြောင်မဲမြို့နယ်ဟိုင်းကွေးကျွော်ရအုပ်စုပန်းချံရွာထဲဝင်လာပြီးအိမ်ထဲပုံနေတဲ့လုံစုကိုပြစ်ဒတ်ခဲ့တယ်လို့လုံစုရဲ့မိသားစုဝင်တူကရှမ်းပါတာနဲ့ပြောပါတယ
်
ကျော်ရဲဝင်လာတဲ့နမ်းမှာတွေ့တဲ့ဟာတွေကိုကံကြောက်ဆဲဆိုပြီးတော့ဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲကိုဝင်လာတဲ့နဲ့တကားတွားဖွင့်ပေးတဲ့လုံစုဘာမှမမဲပဲနဲ့ပြစ်တက်လိုက်တယ်လုံစုလည်းအိမ်ပြန်ထွက်ပြေးတာ၃-၄လမ်းလောက်ပဲရှိသေးတယ်နှစ်ချက်ထပ်ပြေးလိုက်တာလုံစုလည်းအမှပွေးချင်းပြီးတည်သွားတယ
်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့မြမတမတော်ကလည်းအကြောင်းမဲ့ပြစ်တက်တဲ့ဖြစ်စဉ်အတွက်ကြောင်မဲမျိုးနဲ့လှုပ်တော်တီးတီးကကိုစလေ၄ဦးကနေမြန်မာနိုင်ငံမျိုးသားလူကူရေးကော်မရှင်ထံမှတန်ကြားထားတာပါတရှိတိုင်းသားဒေသမှာလူကူရေးချိုးဖောက်ခံရတဲ့ဖြစ်စဉ်မှာမြန်မာနိုင်ငံမျိုးသားလူကူရေးကော်မရှင်ကင်တွယ်နေမှုနဲ့ပတ်သက်ပြီးတည်ရှိဖို့အဖွဲ့ပြည်ရေးစုဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ပါဝင်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြိပခတွေမှာအရသာတွေပေါ်ပြင်းမထားတိုက်ခိုက်နေတဲ့အပေါ်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညာကအခုလိုတုံ့တက်ပါတယ
်။တုံ့တက်ရတာကတော့တိုက်ပွဲတွေကအဲ့ဒါကပြစ်မှတ်ပြရတဲ့တိုက်ပွဲကသတင်းထက်လို့ကောင်းအောင်ပေါ့နော်။ဒီတော့မှလူကြီးတွေအဲ့ဝဲရဆိုင်ဖို့ဆင်းရဲလာအောင်အဲ့လိုမျိုးပုံစံအတုံးချတဲ့ပုံစံရအောင်တခါလေတန်လျာရှိနေတယ်ပေါ့နော်။အမှန်တိုင်းဆိုလို့အချက်သေးစားလေရဆိုအရတားကိုထိတဲ့ဆရာအကြောင်းမရှိဘူးပြည့်
။စီရေပြိပကဖြစ်စဉ်မှာအရတားတွေထိခိုက်မှုများလာရင်ငိမ့်ချန်ရေးဆွေးနွေးမြန်ဆန်ဖို့အတုံးချတာဖြစ်တယ်လို့သူကဆိုပါတယ်။တောင်ပိုင်းချမ်းမြေတမတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပေမဲ့မြန်မာစစ်တပ်နဲ့တော့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးသူ့ဖက်ကိုယ့်ဖက်စာချုပ်ပါချက်တွေကိုချိုးပေါက်ကြောင်းအပြန်အလှန်ဆွဲချက်တင်နေကြပါတယ်။ကြောင်မဲမျိုးနဲ့တွင် RCSS ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမတော်ဘက်က VOA ကိုတီးပြူပြောဆိုခဲ့ပေမဲ့လူသေးဆုံးတဲ့အထိဖြစ်ပွားတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့ဇွန်လ29 28 29ရက်နေ့ဒီမှာဖူဖိုင်းဟဲဟွေပန်ကြံကျင်းနယ်နန့်ဖာစတဲ့ရွာရှိရွာကရွာသား900ကျော်ဟာလဲနောင်ပိန်တိုက်နယ်ရွာမှာရှိတဲ့အောင်ထမယုံနဲ့ဗန်လော့ဖုန်ကြီးကျောင်းတွေမှာစစ်ဆောင်နေကြရပြီးတိုက်ပွဲငြိမ်သက်သွားတဲ့ဇွန်လဇန်းမှာတော့နေရရင်းကိုပြန်သွားခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်တပ်ဖွဲ့တွေဖြစ်တဲ့တန်မြူရာလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးတပ်မတော် KNA ရှမ်းပြည်သူ့တပ်ရေးပါတီ SSPP SSA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ကိုကတာဖွဲ့သူနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကတရားမဝင်အလုပ်လက်မဲ့မြန်မာလူသမားများနေရတင်လိုက်ရေးမြန်မာနိုင်ငံတိုင်းဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတာနှစ်ပတ်ကံကြာလာပြီးမှဥဝင်ဆောင်နေတဲ့တမိုင်မကောင်းသူတွေအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးစီလိုကြောင်းလူမှုရေးအသင်းဖွဲ့တွေကရစ်တိုင်လက်ခံတဲ့တင်းကိုတင်ဆက်ပေးလိုပါတယ်။တမအေးမှာပါမလေးရှားနိုင်ငံမှာ COVID-19 ကိုရောဂါဖြစ်နေတဲ့အလုပ်လက်မဲ့ဖြစ်နေတာတွေကြောင့် เนี่ยเป็นนิยามเลยประมาณนั้นเองได้เลยมาที่ยาวเองก็ที่ยาวเองดีใจดูดีกว่าเป่าเองดีกว่าที่เกิดแล้วก็เนี่ยประมาณนั้นเองได้ที่อู่ฮะแสดงว่าต้องไปเรียนนิมิตก็ส่งสิ่งนี้ที่เราอยากจะที่ยาวเองประมาณนั้นเองได้เนี่ยเป็นนิยามเลยประมาณนั้นเองได้ที่อู่ฮะแสดงว่าต้องไปเรียนนิมิตก็ส่งสิ่งนี้ที่เราอยากจะที่ยาวเองประมาณนั้นเองได้เนี่ยเป็นนิยามเลยประมาณนั้นเองได้ที่อู่ฮะแสดงว่าต้องไปเรียนนิมิตก็ส่งสิ่งนี้ที่เราอยากจะที่ยาวเองประ ဥက္ကဋ္ဌဦးဆောင်ဝင်းကတော့အခုလိုပြောပြပါရစေ။ဒါမှ
တာဝန်ရှိသူတွေကမြင်လာပါဒီတရားဝင်ကံတည်တဲ့လူတွေပေါ့လေ၊ပြီးတော့ပိုင်ပေါ်နေလို့ဖြစ်နေတဲ့အဖြစ်ပြီးတော့ရှိပြီးရတယ်ပြောလို့ရတယ်ဆိုပြီးတရားဝင်ကြီးလာခဲ့တယ်။ဒါပေမဲ့အခုဒီကိစ္စကိုစီရင်ပိုင်ကိုလာရောဒီကကောင်းနေကြောင်းမကြီးမကောင်းတဲ့လူတွေအတွက်ကျွန်တော်ပြန်လို့ပြောရတာလည်းရပြန်ရကြဒီကြာနေတဲ့ရည်ရည်အသေးမှာပဲဘယ်လိုဆောင်ဝင်ကြီးလာတဲ့တမင်းတွေကျွန်တော်လည်းဒီစီပေါ်တဲ့ရည်ရည်ကြီးလာတယ်ပေါ့ဒီနောက်တစ်ခုကဒီကြောင်းရည်မကောင်းလို့လည်းသူကလည်းပုံစံတယ်ပုံစံတဲ့အတွက်ကြောင့်တချို့လူတွေဆိုရင်ဒီအပိုင်းမှာဒီကြောင်းရည်မကောင်းတဲ့စီပေါ်တဲ့လူတွေဖြစ်နေတယ်မရှိပါဘူးသူများစွာလည်းဝိညာဉ်ပေါ်ပါလေပေါ့ကျွန်တော်တို့ဒီစီပေါ်တဲ့လက်ကမ်းတွေပေါ်ပါမှာလေပေါ့ကျွန်တော်တို့တချို့လူတွေကလည်း branch အပေါ်ရည်နဲ့ချိန်ဆက်တယ်ချိန်ဆက်လို့မရတဲ့လူတွေကလည်းမတလုံးကိုလာပြီးလုပ်နေကြတယ်။ဆိုတော့ဒီဒီပီနာပေါ်ရင်းချိုင်းရဲ့နံပါတ်ရှိတဲ့ပီနာကိုကျွန်တော်တို့ကလန်တာတို့ဘက်ကလုပ်ကြတယ်။ဒီနေ့ဘာလိုက်တာဒီရှိတဲ့ပီနာကိုလည်းတို့ရမယ်။မတလုံးကိုလည်းသိကြတယ်။ဒါလို့ဒီလိုတွေလည်းလူတော်များပြီးပါပြီ။ဒါပေမဲ့အခုကကြီးဒီမြန်မာနိုင်ငံသားတွေကြောင့်ရေးပြန်ပြီးပြည်သူ့ဘာမှမသိကြဘူး။ကျွန်တော်များကသိတတ်ကြပါပြီ
။ဒီကိစ္စနဲ့ပတ်သက်လို့မြင်ရဖို့အတွက်မလေးရှားနိုင်ငံမြန်မာတိုင်ရုံးကတိုင်အရာရှိတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုပူဇော်ပြုပြီးခေတ်သေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမမောင်ကတော့လောလောဆယ်ရှိတော့မြန်မာတွေလေးရက်တန်တိုင်းကြီးကမလေးရှားအစိုးရပေါ်မှာမူတည်တယ်ဆိုပြီးပြောဆိုသွားပါတယ်
။ဒီကောင်ကျွန်တော်နောက်ဘက်ရုံးသွားမယ်။ကျွန်တော်လက်ပွေနေနေကျွန်တော်တို့နာမည်တွေကျွန်တော်ရဲ့ဒီကိုကြီးအချက်လက်တွေပေါ့နော်အကုန်လုံးတို့ယူသွားမယ်။ဒီကျွန်တော်တို့ blending တွေ့မယ်ပြီးပြီဆိုတာလည်းကျွန်တော်တို့ special pass ဆိုပြီးတော့ကျွန်တော်တို့ဟိုလေကောင်အထူးဖြတ်တန်းဆင်းပေါ့နော်အဲ့ဒါကိုကျွန်တော်တို့ဟိုပေးလိုက်နေမယ်ဟိုထုတ်ပေးလိုက်နေမယ်ပေါ့နော်အဲ့ဒါမှကျွန်တော်တို့ကဒီနိုင်ငံကနေ shop ပါပုံရှိတာဆိုတော့အဲ့လိုမျိုး special pass လုပ်ဖို့တဲ့ကိုကျွန်တော်ကဒဏ်ကြီးပေးရရင်တော့လည်းကောင်းဒါမှမဟုတ်ဒဏ်ကြီးမပေးရတော့လည်းကောင်းဒါကသူတို့ရဲ့ဆုံးဖြတ်ချက်ပုံပါပုံပြီးတော့ကျွန်တော်ကလောတဲ့ဟိုဘာမှဝန်ကြီးကြမပြောနိုင်သေးတာဟိုမြန်မာတမန်ကြီးနဲ့ဒီပတ်ကမလေးရှားလာဝကရှိခဲ့နေတယ်ကျွန်တော်ကို coin ခေါ်တော့တွေ့ဆုံလာရရှိတယ်နောက်ပြီးတော့မြန်မာပြည်ပိုင်းကလည်းဒီဘက်ကဟိုဘယ်လိုပြောပေါ့တာဝန်ရှိတဲ့လူကြီးတွေနဲ့ချိတ်ဆက်လုပ်နေကြရတယ်ရှိပါတယ်ဗ
ျမလေးရှားနိုင်ငံမှာတရားဝင်တော့တရားမဝင်ပါမြန်မာလူသမားငားသိမ့်တဲ့မနဲ့လှုပ်လှုပ်ကြိုက်နေကြတာဖြစ်ပြီးတရားမဝင်အလုပ်လုပ်နေသူတွေကတုံးသိမ့်တဲ့မနဲ့ရှိနေတာပါ COVID-19 ရေပေါ်ကာလမှာမလေးရှားမှာအဖမ်းဆီးတွေများနေတာရဲ့အလုပ်ကလုပ်ဖို့အတွက်ခွင့်လန်းတွေမရှိတာတွေရဲ့ကြောင့်မြန်မာနိုင်ငံသားတချို့ဟာနေရက်ပြန်ကြဖို့ဆုံးဖြတ်လာကြတာဖြစ်ပါတယ်။ဒီမှာမအေးမှာထိုင်းမြန်မာနဲ့ဇက်ကနေသတင်းပေးပို့နေတာပါ
။ COVID-19 ရောဂါပိုးကူးဆက်ခံရတဲ့အကြောင်းကြေညာထားတဲ့မြန်မာစပုံးလို့နာမည်ကြီးတဲ့ကချင်တိုင်းရင်းသား One Championship ရဲ့နှစ်ထပ်ကွန်းရွှေကပတ်ဆုရှင်အောင်လာအန်ဆန်ကသူ့ကျမ်းမာတဲ့အကြောင်းနဲ့နောင်ရှင်ပြန်တဲ့ပွဲတွေအတွက်မစိုးရိမ်ဘူး။သူ့အားပေးတဲ့ပရိသတ်တွေကို PA မြန်မာပိုင်းစီစဉ်ကတဆင့်ပြောပါတယ်။သူ့ကို Zoom ကနေတဆင့်ကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါ။ကျွန်တော်သိထိုင်ဦးပါ။သူမှာယောဂကုသနိုင်တဲ့လက္ခဏာတွေ့ရတာကြောင့်သွားပြီးစစ်ဆေးဆန်းသပ်ရင်းပိုကုသတာကိုတွေ့ရတယ်လို့အခုလိုဆာရှင်းပြပါလေ
။ဟုတ်နှစ်ခုရှိရပါတော့ဒီခုကဘာလို့ပြဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုကျွန်တော်ရဲ့အမပေါ့နော်ကျွန်တော်အမအစီအအရီဇိုနာမှာသူဖြစ်တော့သူရဲ့ symptom covid symptom ပါဖြစ်လဲဆိုတော့သူကပြည့်ကိုခန္ဓာ8ရှိအောင်နော်နည်းနည်းနာတယ်နာချင်တာရှိရဲ့အဲ့ဒါပြီးတော့အသက်လည်းဝဝရှိလို့မရဘူးရှိရဲ့အဲ့ဒါပြီးတော့အော်အဖျားလည်းနည်းနည်းရှိတယ်အဲ့ဒါပေါ့နော်အဲ့ဒီ symptom တွေရှိရောပေါ့ COVID-19 ဆိုတော့အဲ့ဒါကျွန်တော်ကဟိုဒီ weekend မှာကျွန်တော်ရဲ့ symptom လည်းနည်းနည်း symptom တွေဖြစ်တယ်အဲ့ဒါဒီ Monday မှာပြောကျွန်တော်ဆေးသွားဆစ်လိုက်ရပေါ့နော်ကျွန်တော်နှာခေါင်းမှာသူတို့ရဲ့ swab တဲ့အဲ့ဒီ test ပြီးတော့မနေ့မှာ result တွေ့ရတယ် result ပါတယ်လဲဆိုကျွန်တော်ရဲ့ COVID-19 ဖြစ်တယ်ဆိုတော့ကျွန်တော်ရဲ့အဲ့ဒီဟို COVID-19 positive ဖြစ်တယ်ဆိုကျွန်တော် result မနေ့ရရ
ပေါ်ဒီမောမလည်းတူတယ်အ
ဲပေါ်ဒီမောကဟိုဖလော်ရီဒါမှာ
ဖလော်ရီဒါသူတို့စမ်းသပ်ရေးနေရာမှာသွားပြီးတော့စမ်းသပ်တာ
ဟုတ်ကဲ့
စမ်းသပ်သူဘယ်လောက်ကြာလဲခင်ဗျာစမ်းသပ်တဲ့သူစုပေါင
်းစမ်းသပ်တဲ့အချိန်ကမကြာပါဘူးမိနစ်ပိုင်းပါလဲနော်သူတို့ရဲ့ဟိုနှာခေါင်းမှာ swab လို့ခဏလေးရောပဲဒါမဲ့ဟိုအဲ့ဒီ result က3ရက်ကြာ Okay. Result ရောက်တော့3ရက်ကြာတယ် Okay.
အဲ့တော့အခုဒီ COVID-19 ရောဂါ positive ဖြစ်တယ်ကူးစက်နေတယ်လို့ကိုယ့်ကိုသိတဲ့ခါကျတော့တို့ဘာလို့စီစဉ်ထားလဲဘယ်လိုဆက်ပြီးတော့နေထိုင်ဖို့တို့ပြောပါလိမ့်ခင်ဗျာ
အခု quarantine လောက်ခံကြောင်းဟို14ရက်အိမ်မှာပဲနေခိုင်းတယ်အမေတို့ချမ်းဘာမှမဖြစ်ပါဘူ
းတို့ဒီဆေးတွေဘာလို့စားဖို့ပြုဖို့
ဘာမှမပေးပါဘူ
းအမေမပြောဘူးမိသားစုကကျန်တဲ့ကလေးတယောက်ရှိနေတူတယ်လားကုမီလေးတွေ
ကလေးလည်းကျန်ပါပဲအမျိုးသမီးလည်းကျန်ပါပဲအားလုံးကျန်ပါပါ
ကလေးတွေကတော့သူတို့ဘာမှသွားပြီးတော့ထိခိုက်မှုမရှိဘူး။မရှိဘူ
း
။အဲ့တော့ဖလော်ရီဒါမှာသွားပြီးတော့ခုဒီ positive ဖြစ်တဲ့ဆိုတော့သိတယ်ဒီကူးစက်တယ်ဆိုတော့သိရဆိုဘယ်ကနေစကူးတယ်လို့ကိုယ်ကိုထင်လဲ
။အတိအကျလည်းမသိဘူးပေါ့နော်။ကျွန်တော်လည်
းဟုတ်ကဲ
့။ Florida the hotspot တဲ့မှာ Florida ပါတယ်။ဟုတ်ကဲ့။ကျွန်တော်မှ Arizona မှာနေတယ်သူလည်းဖြစ်တယ်မဟုတ်။ဒီ US မှာသူငင်းငင်းဖြစ်နေပေါ့နော်။ဒါပေမဲ့ဖြစ်တာကလည်းဘာဖြစ်လဲဆိုတော့ဟို testing လုပ်ချင်မှသိရတယ်။ကျွန်တော်အကေကျွန်တော်မသိဘူးဆိုတော့ကျွန်တော်အဆက်မလုပ်ဘူးဆိုတော့ကျွန်တော်ကကိုယ့်အနေကိုစမ်းပါပဲစဉ်းနေပါဘောနော
်ဟုတ်ကဲ
့ Okay အခုတော့ဆက်အခုကပြန်စမ်းပါလာတယ်လေနော်မနေ့စနေတော့နည်းနည်းဖြား
ချောင်းတွေပါကြီးစိုးလာမစိုးဘူးနား
ချောင်းတွေတော့မစိုးဒါပေမဲ့အသက်ရှူကကောင်းမွားကျွန်တော်အရင်က allergy လို့ထင်တယ
်ဟုတ်ကဲ
့အဲ့ဒါပြအဖျားနဲ့အဖျားနဲ့နည်းနည်းပဲ96.9%ပဲ
အခုတော့ပုံမှန်ပဲအခုတော့နေကောင်းတယ်စားရတော့တာရောစားရတော့တာစားတော့တာပုံနော
်အဲတိတ်တော့မဟုတ်ဘူးဒါပေမဲ့စားပါတယ်ကျွန်တော
်ဟုတ်ကဲ့ကျ
ူးစားစားပါတယ်ဟုတ်ကဲ့
ခုလိုဥမာ COVID-19 ရောဂါဟိုမှာကူးစက်တယ်ပေါ့လေတိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးတော့မဟုတ်ဘူးကိုအလားအစံကဘယ်တော့ထပ်ပြီးတော့ကျွန်တော်တို့ဒီပိုင်ပွဲတွေရှိပြီ
သူတို့ပြောတာဟိုနောက်လာပေါ့နောက်လာပိုင်းမှာရှိမှာလို့ပြောတယ
်အဲနောက်လာပိုင်းမှာပြင်ပွဲရှိတယ်ဟု
တ်ကဲ့ဟုတ်ကဲ
့အဲနောက်လာပိုင်းကဘယ်မှာပြင်ရမှာလဲခင်ဗျအ
တိအကျမသိသေးဘူး schedule အတိအကျမသိသေးဘူးဟုတ်ကဲ့
တကယ်လို့နောက်လာပြန်ခွဲတဘောသွားမထိခိုက်နိုင်ဘူးလားလေ့ကျင့်ခန်းလုပ်တာတွေဘာတွေ
အာမထိခိုက်ပါဘူးလို့ဆိုတော့ကောင်းမှုမှချိန်သား training ကကောင်းမှုဝင်တာဟို January July January February လာရင်ကျွန်တော်ကောင်းမှု training ကဝင်တာဆိုတော့အခုကိုခန္ဓာ fit ဖြစ်နေရကစားလို့လည်းတကယ်ဆိုကစားမယ်ဆိုကောင်းမှုကစားရတယ်အခုဒီနှစ်ပတ်ဟို quarantine လို့ရအချိန်မှာကျွန်တော်ကောင်းမှုနားအောင်ဘောတော့ဘာလို့လဲဆိုတော့နေနားဆာနေနားဘောကျွန်တော်တော့အရင်ရေးချည်တယ်ခုတော့ဆက
်ဟုတ်ကဲ့ဆ
က်ခုကျွန်တော်ချောင်းလာတော့ကောင်းမှုချိန်လို့ကားခဲ့
ဒီမြန်မာပြည်သူတွေကိုအားပေးကြတဲ့မြန်မာပြည်သူတွေကိုသူတို့လည်းဒီ COVID-19 နဲ့ဒီရောဂါကာကွယ်ရေးအတွက်အရေးကြီးတဲ့အချိန်မှာပဲအရေးကြီးတဲ့အချိန်မှာကိုကဒီစန္ဒမူနာထားတဲ့လူတယောက်အနေနဲ့အခုလိုယောဂကူးစက်တယ်ပေါ့သူတို့ဘယ်လိုအမှားစကားပြောချင်ပါလဲခင်ဗျဒီယောဂကာကွယ်ရေးနဲ့ပတ်သက်လို့
ဒီယောဂတကယ်ဖြစ်တဲ့ယောဂဖြစ်ပါတယ်เนาะကာကွယ်ဖို့အရင်ရေးချည်အဲ့ဒါကျွန်တော်လည်းကျွန်တော်အခု test product လို့တော့ကျွန်တော် positive ဖြစ်တယ် positive ဖြစ်တော့ကျွန်တော်နဲ့ကျွန်တော်မိသားစုကနောက်ပတ်ကကျွန်တော်အပြင်ဘယ်တော့မှအပြင်မသွားတော့ဘူးကိုယ့်အနေကို quarantine လုပ်မယ်အိမ်မှာပဲအဲ့ဒီအချိန်မှာကျွန်တော်ကောင်းမွန်ရ exercise လုပ်မယ်အိမ်မှာပဲ exercise လုပ်မယ်ကျန်းမာရေးကိုကျွန်တော်ကောင်းမွန်ရကြည့်မှာပေါ့နော်ပြိတ္တတွေကအထူးအရန်ချေရှုတယ်ဒီဒီ COVID-19 ကတကယ် virus ဖြစ်တယ်ဒါပေမဲ့ကျွန်တော်ကအဲ့လောက်ကြီးလဲကြောက်စရာမလိုဘူးနော
်ဟုတ်ဒီလိုဟုတ်ကဲ့ဒီလိုကူးစက်မှုကြောင့်ပြိုင်ပွဲတွေလာမဲ့ပြိုင်ပွဲတွေမှာထိခိုက်မှာစိုးရိမ်မဲ့ပြိတ္တကူရောသူတို့ဘာလို့မာကျင်ပါလဲခင်ဗျာဘာပြောချင်ပါလဲ
ဟုတ်ကဲ့မစိုးရိမ်စရာမလိုပါကျွန်တော်ကောင်းမွန်ပြင်ဆင်ခဲ့တယ်နော်ဒီဟိုပွဲတက်စီကောင်းမွန်ပြင်ဆင်တာပြီအခုကဟိုနှစ်ပတ်ဒီအချိန်နဲ့ဒီအချိန်ကိုယူပြီးတော့ကျွန်တော်ကောင်းမှုနားတယ်နားပြီးတော့တကယ်အချိန်ဒါနောက်လာမှသာပွဲကစားလို့ရမှာဆိုတော့ကျွန်တော်ကောင်းမှုစား
ဟုတ်ကဲ့ကောလာဆန်ကျေးဇူးတင်ပါတယ်ခင်ဗျအခုလိုကျွန်တော်တို့ VOA ကိုအချိန်ပေးပြီးတော့ဖြေပေးတာနားလေးအားယူပါဦးအများသက်သက်တာပြောက်ကင်းပါစေကျွန်တော်ဆူတောင်းပါတယ်ကျေးဇူးနော
်ဟုတ်ကဲ့အားလုံးကျေးဇူးပ
ါဒီခုဆက်လက်ပြီးတပတ်မီဒီယာထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအားပေါ်မှာဖြောပြလိုပါတယ်ကျွန်တော်ကျော်စံသားပါChina supplying weapons to AAM group to weaken India and Myanmar. တရုတ်ကအိန္ဒိယနဲ့မြန်မာကိုအားပြောစေဖို့အတွက် AA လက်နက်ကိုင်အဖွဲ့ကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ testnews.com မှာရေးထားတာကိုကြည့်ကြအောင်ပါ။တရုတ်ကမြန်မာနိုင်ငံနဲ့အိန္ဒိယအပေါ်ဖိအားပေးဇွစ်စစ်နိုင်ဖို့အတွက်မြန်မာအစိုးရအကြမ်းဖက်အုပ်စုကိုသတ်မှတ်ထားတဲ့ AA ရခိုင်တပ်ဖွဲ့ကိုရန်ကုန်ငွေနဲ့အစင်းမြင့်လက်နက်တွေထပ်ပတ်နေတယ်လို့စာထားပါတယ်။အစ်စ်တောင်အချက်မှာအတွေ့အကြုံများတဲ့စီရေးသတင်းရင်းမြစ်တစ်ခုကိုကူကာပြီးတော့ ဒီရဲ့ကျန်းချင်း90ငါးရခိုင်နှုန်းတော့ရမွေကိုတရုတ်ကထပ်ပတ်နေတယ်မန်ဖက်စ်လို့ခေါ်တဲ့တယောက်တည်းသေယူပြစ်ခတ်နိုင်တဲ့မြေပြင်ကဝဟင်ပြစ်လေကြောင်းကာကွယ်ရေးလက်နက်90လောက်အီရုလက်ထက်မှာရှိနေတယ်လို့ဆိုပါတယ်ဒီညမှာတရုတ်ရဲ့မဟာဗျူဟာကတော့အိန္ဒိယမြန်မာနေဆက်အထိသူတို့ရဲ့ဩဇာတူးချဲ့နိုင်ရေးပဲဖြစ်ပါတယ်အီရုဒီလိုထပ်ပတ်နေတာဟာမြန်မာနိုင်ငံတွင်
အိန္ဒိယကပြုလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေကိုဟန်တာရနေရာမှာလုံးဝထိအောင်မရှိရဲလို့လည်းဖော်ပြထားပါတယ်။ဒေသတွင်းတန်တမန်တို့ကတော့အေးအပါဝင်မြန်မာနိုင်ငံကလက်နက်ကင်အုပ်စုခုနှစ်ခုကိုတရုတ်ကလက်နက်တွေထောက်ပံ့နေတယ်။တရုတ်ရဲ့ရည်မှန်းချက်ကတော့မြန်မာပြည်ကိုအင်အားနည်းစီပြီးလူသားချင်းစာနာမှုခေါင်းပါသောအထူးကြံဖြစ်သောနိုင်ငံတစ်ခုဖြစ်အမြဲတမ်းရှိန UAE American Tanya Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးခန္ဓာကိုကျွန်မခင်ဗျတွေကတင်ဆက်ပေးပါမယ်ကမ္ဘာထွန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ကြုံတွေ့နေရတဲ့ကာလမှာမြန်မာနိုင်ငံထွန်းမှာလည်းဆက်ယုံလှုပ်ယုံနေအများပြားပိတ်ပစ်လိုက်ရပြီးအလုပ်သမားတွေထောင်ပေါင်းကြီးအလုပ်လက်မဲ့ဖြစ်ခဲ့ကြပါတယ်လုပ်ငန်းတွေပြန်လည်ဖွင့်လှစ်လာတဲ့ဆိုပေမဲ့လည်းအရင်ကလိုပုံမှန်အခြေအနေကိုတော့ပြန်မရောက်သေးပါဘူး။အလုပ်ပြန်ဆင်းခွင့်မရကြသေးတဲ့အလုပ်သမားတွေအများပြားရှိနေဆဲဖြစ်ပြီးပြန်ဆင်းခွင့်ရတဲ့သူတွေအထက်မှာလည်းရောဂါကူးစက်မှုအန္တရာယ်ဆိုးရိမ်မှုတွေနဲ့အကျက်တဲ့အခက်အခဲတွေကတော့ကြုံနေရဆဲပါ။ဒီလိုဆက်ရုံဝန်ထမ်းတွေထဲမှာအမျိုးသမီးတွေအများစုပါပါတယ်။ဒါကြောင့် COVID-19 ကာလအတွင်းမိသားစုစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားရှင်တန်နေကြတဲ့အမျိုးသမီးဆက်ယုံလုပ်သမားတချို့ပြောပြတဲ့သူတို့ရဲ့အထွေထွေတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်
လုံးမိုင်းမြတ်တော့အကျက်တဲ့ဖက်ခဲကိုစိုက်ရောက်တဲ့ကာလမျိုးဖြစ်နေတာပေါ့နော်။ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတစ်ခုကိုရင်ဆိုင်နေရတယ်။ညီမမမဟုတ်ဘူးတခြားလူသမားတွေအကုန်လုံးကရောခင်းနစ်ငါရောအလုပ်ပြုတ်မလဲ။ဒီကိုဗစ်ကရောခင်းနစ်ပြီးမလဲ။ကိုဗစ်မပြီးမနကာလပတ်လုံးမှာအလုပ်သမားတွေကအလုပ်လက်မဲ့ဘူးဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ဘဝမျိုးကြီးတော့တော့မယ်အခြေအနေမျိုးကိုရင်ဆိုင်နေရတော့
ကျားတော့ရန်ကုန်တိုင်းဒေသကြီးတကုံစိတ်ကန်းဆက်မှုဆောင်မှရှိရဲ့ရီချွန်ဖုံးဝါသွင်းကျိုးဆက်ယုံမှာအလုပ်လုပ်နေတဲ့မတ်သက်သားဆွေပြောပြသွားတာပါမတ်သက်သားဆွေဟာ COVID-19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုပ်ရှင်အလုပ်သမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ကျုပ်ဆက်ယုံမှာအလုပ်လုပ်ခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုပ်သမားသမဂ္ဂဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာတရလုံးဆိုင်ရာအလုပ်သမားအဖွဲ့ဘ ഹു အလုပ်မှုဆောင်တယောက်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထက်ကျုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများပြားပိတ်ပစ်ခဲ့ရတာမှာအလုပ်သမားတွေအများပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။နောက်ပဲကူးစက်မှုတွေကျဆင်းလာတဲ့အတွက်လုပ်ငန်းတွေပြန်လည်စတင်လာကြပြီမဲ့လို့ကူးစက်မှုတွေရှိနေတဲ့ကာလဖြစ်တာမို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအသေးစားလိုက်နာဖို့ကတော့အရေးကြီးနေသေးတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့စက်ယုံတွေဟာညွှန်ကြားချက်တွေကိုလိုက်ပါဆောင်ရွက်တာအားနည်းတယ်လို့ဒီပေါ်မှာသက်ဆိုင်ရာစုရဌာနတွေကလည်းအရေးယူကင်တွဲဆောင်ရွက်တာမရှိလို့အလုပ်သမားတွေအထက်ကတော့စိုးရိမ်မှုတွေနဲ့အလုပ်လုပ်နေကြရတယ်လို့မတ်သက်သားတွေကပြောပါတယ်
ဒီယောဂအခြေအနေနဲ့ပတ်သက်ပြီးတော့စက်ုံလုံယုံနေဦးမြင်ကြချက်ထုတ်ထားတဲ့ဥစ္စာတွေကိုညီမတို့သိရဲတယောက်ကို၆ပေခွာလို့၃ပေခွာဒါလုံးဓာမျိုးတွေအလုံးလုံးဝမယ်ပြီးမတ်စတာကမယ်လက်သေးစပြိုင်ထားမယ်လက်သေးဘေးစင်တွေထားမယ်ပိုင်းလက်ကမှစားဒီဥစ္စာတွေစနစ်တကျအောင်ပေါ့နော်ဟိုနိုင်ပိုင်းတစ်ခြားဟိုတန်ရှင်းတွေလုံးဝမယ်ဆိုတဲ့ဥစ္စာတွေဒါမှညင်ကြချက်တွေမှာပါပြီးသားဒါပေမဲ့သက်ဆိုင်ရာဌာနတွေကထုတ်ထားတာပဲရှိအဲ့ဒီကျမကြီးကာကွယ်စောင့်ရှောက်မှုကတကယ်ဆိုတော့အပြည့်ဝရလာဆိုတော့မရဘူးညီမတို့ကိုယ်တိုင်နေတိုင်းမတ်စ ဝယ်တက်ဖို့ဆိုတဲ့ဥစ္စာကလည်းအလုပ်သမားတွေကတနေ့လုံးမှတနေ့စားရတာပဲဖြစ်တယ်ပြီးမတ်ကိုဝယ်ပြီးတော့တက်ဖို့ဆိုတဲ့ဥစ္စာကလုံးဝမဖြစ်နိုင်ဘူးတချို့စက်ရုံတွေကကြတော့မတ်ဆိုပါတော့အထက်ကျပ်ပဲဆိုလို့ချင်းကိစ္စကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေကြောင့်ချော်သုံးရတဲ့ဥစ္စာမျိုးတွေဖြစ်တယ်ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်စက်ရုံတွေကမလိုက်နိုင်ဘူးအဲ့မလိုက်နိုင်လို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်သက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနထိတိုင်တာတော့မှပဲဝန်ကြီးဌာနအာမဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေမရှိတော့ညီမတို့အနေနဲ့ကဒီယောဂပိုးကိုလည်းကြောက်တယ်ကုမလားဆိုပြီးတော့လည်းဒါလေးကိုဆိုရင်စိုးရင်တန်းကြတော့ညာလည်းမိသားစုစားဖို့အနေနဲ့ဘဝရက်တည်ကြီးကလက်လုံးမှာပါဇက်လုံးကဖြစ်တဲ့အတွက်အလုံးမလုံးခဲနဲ့အလုံးမသိမ်းမဲ့ငါတော့ယောဂကုခံမှာစိုးလို့ဆိုပြီးတော့အလုံးသွားမသိရင်လည်းဒီမှာအငတ်ပေးဆိုင်ရောက်မဲ့အခြေအနေမျိုးကြောင့်ယောဂကိုကြောက်နေပေမဲ့လည်းညီမတို့အနေနဲ့ကတော့အလုပ်တွေသွားသိနေရတဲ့ဟာမျိုးရှိတယ်ပေါ့နော်
ဒီလိုကွန်ဖစ်ကာလအခက်ခဲတွေကြားမှာအလုတ်ဆင်းနေကြရတဲ့စက်ရုံအလုတ်ရုံဝန်ထမ်းတွေအများပြားရှိတယ်လို့အလုတ်ကနေရက်နာခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါ COVID-19 ကူးစက်မှုတွေမဖြစ်ခင်တုန်းက KGG အထက်ကျုပ်စက်ရုံမှာအလုတ်လုပ်နေတဲ့မအီတနာအီကတော့အလုတ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိပဲစက်ရုံတွေရုတ်တရက်ပိတ်ပစ်လိုက်ကြတဲ့ကြောင့်ရပြီးအခုဆိုရင်အလုတ်လက်မဲ့ဖြစ်နေတာလရုံနဲ့ချိန်နေပြီလို့ပြောပါတယ်
ညီမကနောက်ဆုံးလောက်ခဲ့တဲ့စိန်ဟာပြည်ကြီးကြီးဆိုတော့ကျေရတဲ့ကောင်တွေကလည်းမပဲကြီးရအခါဒီပြည်ကြီးကြီးကနေပြီးတော့ကိုကြီးစပြီးရဖြစ်တော့ညီမတို့ဆက်တစားစိတ်ကြီးကပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းနေကြရတော့တဲ့တယုံမှတော့မပိတ်သေးဘူးပေါ့နော်ညီမတို့စိန်ဟာတော့ဘယ်တော့မှမပိတ်ဘူးဆိုတာကိုညီမလက်ခံတယ်ဘာလို့ဆိုလို့ရရင်ညီမတို့စိန်ကအော်လာတယ်အများကြီးပဲရှိတယ်ဒါပေမဲ့ညီမတို့စိန်ရောက်ချပြီးတော့ကွာပြေးလိုက်တယ်ပြေးလိုက်တဲ့ဆာတမတော်နေအလုတ်ပိတ်တဲ့နေနဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတမတော်နေရယ်တင်းမလီနေရယ်ဓာရီရဲ့စနေပေါ့နော်အဲ့ဒီမျိုးသုံးရက်အဲ့ဒီမျိုးပြေးလိုက်တယ်မတို့နောက်ဆုံးစိတ်နေတဲ့ရက်မှာလည်းဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပြေးမယ်ဆိုရင်ဟုတ်ကြာဘူးတင်းတက်တဲ့လေးမှမကြားဘူးတင်းမလီကြမှာမတို့တမကလေးကနေပြီးတော့ချိုးမတော့တဲ့ကမလီကဆုံးဆက်တယ်ပေါ့နော်တဲ့ညမှာတူတော်မစမ်းဟဲ့ဟုတ်ရောဟုတ်လို့လားဟုတ်တယ်တေးချတယ်ဆိုပြီးအဲ့ဒါနဲ့ညီမတို့ဥက္ကမဒီရောလဲညီမတို့ပုံသက်တယ်ဒီတော့အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးအမျိုးဟိုလေးရလေးရကသူ့ကိုရင်းတစ်ခါနေပြီးတော့ညီပြောတယ်ပေါ့ဒီကိုပြီးကလာနေပေါ့နော်အော်ရာဒီလဲဟိုဟာသူတို့မရှာနိုင်တဲ့အတွက်ဒီစက်ရုံမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုပ်ရှင်အလုပ်သမားပြဿနာတွေလည်းအတော်လေးပြင်းထန်နေပါတယ်။အလုပ်ရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ပဲအလွယ်တကူအလုပ်ဖြုတ်ပစ်တယ်ဆိုပြီးအလုပ်သမားတွေဘက်ကမချေမနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆဲရုံလုံယုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့တွေမှဥဆောင်ပါဝင်သူအများပြားကတော့မဲမဲဆိုးဆင်းသွင်းခံရပြီးဆဲရုံတွေကအလုပ်ခန့်ဖို့ငြင်းဆန်တာနဲ့ကြုံရတယ်လို့သူရဲ့ကိုရိအထွေအကြုံကိုမအီတနာအီကပြောပြပါတယ်
။အခုလိုလိုရှိနေတယ်ငါတို့ကိုဗစ်ကာလမှာအလုံးကန်ရှာပါနေရဲ့လို့သူစိတ်ယုံနေတယ်လို့ဒီလူတွေမခေါ်ဘူး။အဲ့ဒီလူတွေမခေါ်ဘူးဆိုတာတော့မဟုတ်ဘူး။ခေါ်တဲ့စိတ်ယုံမျိုးစိတ်ယုံနေတဲ့ညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေနဲ့အဲ့လိုမျိုးလိုက်ပြီးတော့ပြေးထားတယ်ဘယ်လိုတွင်ထားရပေါ်တော့တလူတမကောင်းဆောင်နေဆိုရဲဟုတ်သွားပြူနေတယ်ဒီလိုလူမျိုးတွေလာလို့ဆိုလို့ရှိရင်အလုံးမခတ်ဘူးဆိုရဲဟုတ်သွားမျိုးတွေလိုက်ပြီးပြေးထားတဲ့အတွက်ညီမတို့လိုလို့ရှိရင်အခုချိန်ထိအလုံးလိုက်ရှာဖို့မရပေါ်တော့နေတိုင်းနဲ့လုံးလိုက်ရတယ်ဒါပေမဲ့တချို့ညီမတို့မမှတ်မိဘူးမမှတ်မိလို့သိလိုက်တယ်တကယ်အဲ့လိုမျိုးပေါ်တော့နေကြတဲ့သွားစင်းနေဆယ်ဒီနားစင်းမှာပဲအဲ့လိုသွားစင်းနေခါကျတော့ညီမတို့မှတ်မိသွားပြီးတော့လေဆယ်ပြီးတော့အလုပ်စင်းကြီးအမလို့တော့သူပြီးပြန်ပြီးအဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေပြီးတော့ဘာလို့လဲဆိုလို့ဆိုရချင်းတို့တို့ကိစ္စကနေပြီးအဲ့လိုမျိုးတက်ပုံပြရတယ်ပေါ့ဒီမှာ CCG ရလို့တမ်းမလားဆိုရင်ဟုတ်တာမျိုးတွေနဲ့အဲ့လိုမျိုးလည်းညီမတို့ကလည်းဒီကနေသားဆိုတော့သူတို့ကလည်းတော့ပြောလို့လည်းမရဘူးလေအဲ့လိုမျိုးဆိုအခုလိုလိုလိုညီမတို့တွေတောင်းနေတဲ့အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူလည်းပြောရဲပေါ့နော်
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU ကCOVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စည်းရင်းပေးခဲ့ပြီးမယ်လေ။အခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။ဆက်ပြီး COVID ဖြစ်ပါကတော့တအိမ်မောင်ဆန်ဖြစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပြီးတော့ရတာပါညီမတို့တွေကအလုပ်ချုပ်ခါကြမလို့ရှော်ကြီးငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့ဒီမပေးဘူးအခုဆိုလို့ရလို့ရှိရင်ပေါ့နော် EU ကနေပေးနေအလုပ်ချုပ်သွားတဲ့သူတွေစရင်တွေဆို မတို့တွေစိတ်ရင်းတင်တယ်သူတို့ပြောပြီးတယ်ဆိုရင်မတို့စိတ်ရင်းတင်ပြီးလက်ကျတယ်အခုချိန်ကျမတို့နာမည်အပါလာတယ်မတို့ခုံးမဆက်သေးဘူးပေါ့နော်ညားတဲ့သူတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ညီမလည်းမရဘူးညီမရဲ့ညီမလေးလည်းမရဘူးအဲ့လိုမျိုး
ဒီလိုချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခံစားခွင့်မှမရသေးဘူးလို့မတ်သက်သားဆွေကပြောပါတယ်
လူမှုဖူလုံရဲ့40ရာခိုင်နှုန်းပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်အဲလိုကမှအကုန်လုံးကလည်းသိတယ်အေဗီလာရီယံမျိုးလူမှုဖူလုံရဲ့မျိုး40ရာခိုင်နှုန်းထောက်ပံ့မယ်အဲအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်နဲ့အလုသမားလက်ထဲကိုလည်းမရောက်သေးဘူးပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်သူတို့ကလော်ဒေါင်းကလာရင်မဆက်ရုံလုံရုံနေပိတ်ထားရတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူးအာမန်ကျမတို့400ရာရနေတဲ့အခြေအနေမှာတော့လောင်းငှမှုမရှိသေးတဲ့ဥစ္စာဒီအစိုးရကပေးမဲ့40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းတော့ဘယ်လိုရက်တည်မလဲအိမ်ငန်းကဝိုးတော်မှပဲအဆင်မပြေတဲ့အခြေအနေမျိုးပေါ့နော်
တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုလုပ်သမားတွေအချက်တဲမျိုးစုံကြုံရတယ်လို့အလို့ရှင်တွေဘက်မှလည်းအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာအပအဝင်ဒီကဘာလုံးကိုရိုက်ခတ်နေတဲ့တိကတ်ရောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမင်းမြန်ဆန်ဆန်နဲ့ထိထိရောက်ရောက်ကင်ကြွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တဲတွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလည်းပိုးပြီးတော့ခက်ခဲနိုင်ပါတယ်လက်ရှိအလုသမားတွေရဲ့အခက်အခဲတွေမှာဆိုရင်လေအစိုးရအလုရှင်အလုသမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအတိုင်းဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီးအပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကင်တွေကြမယ်ဆိုရင်တော့အချက်တဲတွေတက်တာရရစီနိုင်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွယ်ပြပါရှင်ကျမဖြေပြပေးပါရှင်
ဒီဘက်တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့ကစပိုင်စကိတ်ပြတိုက်နောက်ဒီအမြင်အာရုံချွတ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆောင်တီဝိုင်းဂီတမှုရဲ့အချက်ပေးမှုအတိုင်းလက်လက်တီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအလိုင်းတချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးတုဒ္ဒပြည့်စုံမှုလိုအပ်တဲ့အပြင်မြို့ဝဲစမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖွင့်လှစ်ခဲ့တဲ့ Spine Skate ပြတိုက်မှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းလျှို့ဝဲလုပ်ငန်းတွေနဲ့မြို့ဝဲထောက်လိုင်း Agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spine Skate ပြတိုက်မှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုက်ကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်း Agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုက်တာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
Sito Mine Yama phie cha tu a ni ne lin bi pyo ni ya la so ra ko ba khan man ti nai ne set twi pyin laser snit thong pait lai phwin lai phit ni de mi long ni ko khan nyan nyan tong pyan lai phan na myo ko le san tat nai ma de. Da pyin ko ye khan nai swan a mat nyan swan a naw blo lu myo phit le so ra ko ba san tat nai ma de. Ai naw do tu ro ga blo thaw lan yin agent phit de le so ra ko le pyan pyo pya pi ba de.
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြတ်သားထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ခြေနံပေးပို့ရမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြတ်သားထားပါတယ်။ဒါ့အပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြတ်သားထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အရှထိုင်းနိုင်ငံ၅ဖမ်းလုပ်ငန်းခွင်မှာမြန်မာအပါဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့အလုတ်လုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့ခြင်းမှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းနောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွေးရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပြီးတဲ့ရေသရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spyscape connects its subject matter to the present day.
Spyscape ပြဇာတ်တွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြဇာတ်တွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကျင်းနှံစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီအချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးတင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ ထောက်လိုင်းအေဂျင်စီတွေက Spinescape ပြတဲ့ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတဲ့ကိုသွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတဲ့ဝင်ကြီးလူကြီး $39ခလေး $32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတဲ့အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။ဩဂတ်စတာဂီတာ DYG ရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့တုံချောင်းကိုဂိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲ့သားတွေကိုခပ်ပြေးပြေးခပ်ဖော်ဖော်ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဗီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
Yeah, in the past, we've been reliant on hearing sounds around us, so I've been playing in the violin section and I've been reliant on hearing...
ကျမဘဝတခြားလုံးအစံကိုပဲအတိတ်ကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံဖြင့်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လေမတိသာလာပါဘူး။
မှာတော့မြင့်မြင့်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုံငန်ဂီတသင်္ကေတပြလုံချောင်းလေးကအထောက်ကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြလုံချောင်းကိုကြည့်ပြီးနောက်ကနေလိုက်တီးမုံနိုင်ပေမဲ့မြင့်မြင့်တွေကတော့အဲ့ဒီလုံချောင်းနဲ့ဆက်ထားတဲ့အာယုံငန်ကိရိယာတွေကနေတဆင်လိုက်တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီပစ္စည်းကိုဖန်တီးသူ Behak Medoshan က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝဲဘလို့ချိုးလဲ။အတန်အနေအမြင့်ဘဲညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘလောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘလို့အတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲ့လိုအာယုံခံကိရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမြင့်မြင့်မြင့်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝဲမှာတက်ထားတဲ့ကိရိယာကနေဖန်ယူပြီးvibrate တုံခါမှုနဲ့အချက်ပြပေးရတယ်ဂီတာမှုကဘယ်လိုတီးခိုင်းနေလဲဆိုတာကိုတုံခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabey က
Cut. And this technology essentially plugs you into the conductor's movements, which is really exciting.
ဒီကိရိယာကနေတဆင့်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်းစုံ DY G တွေမှာမျက်မမြင်တွေပါဝင်တီးခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိကြမလို့တော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလို့ပ
Haptic button ကရိယာကိုအခုခါမှာတော့မြေမြေမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခင်မဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုပါတယ
် When using it and being able to also being able to feel the signals that it gives you
ဒီကရိယာကိုသုံးတဲ့အခါမှာအာယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတန်မျိုးလိုချင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေချင်ကယူနိုင်ပါတယ်တိတ်မကြောက်ဘူးခဏဆိုရင်ပဲဘလိုလုပ်ရမလဲဆိုတော့သိတော့ပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့စင်စာထက်ပြီးတော့ဂီတသင်္ကေတတွေပြရတဲ့နေ့တစ်ခုကိုလို့ဆိုရမှာပေါ့ဗျာ
အခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကိရိယာကိုတော့နောက်နှစ်မှာဈေးကွက်တင်ရောင်းချဖို့ညွှန်မှန်းထားပါတယ်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နေပါပြီကျွန်မအခင်မျိုးတပ်ပါကုဆတ်ယောဂပိုးတွေတဲကvirus နဲ့ bacteria ပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာပအဝင်တကဘာလုံးခံစားနေရတဲ့ covid-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာ virus ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ virus ဆေးပညာရှင်ဒေါက်တာတန့်ရှင်ကပြောပါတယ်
ဒီယောဂါက virus ကြောင့်ဖြစ်ရ
ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂါပေါင်းမြောက်များစွာရှိပါတယ်။အေးမီနာစိချောင်းဆိုးကစပြီးတော့ပေါ့နော်။ HIV လည်းဗိုင်းရပ်စ်ပေါ့။ကျွန်းနို့လည်းဗိုင်းရပ်စ်ပေါ့။အဲ့တော့ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂါအားလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင်ဗိုင်းရပ်စ်ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူး။ဒါကြောင့်အခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာဝယ်ရေးဟာအရေးကြီးတယ်ပရမချက်ဖြစ်လာလို့ကုဆက်လာလို့အသေးပြောက်နည်းအောင်နဲ့ခံစားရတာနည်းအောင်ကုသတဲ့နည်းရည်ဆေးတွေတော့ကြိုးစားပြီးရှာနေကြပါတယ
်။ကုဆက်ယောဂါနဲ့ပတ်သက်တဲ့ပိုးတွေကြောင့်ပြောပြပေးပါဆရာ
။ကုဆက်ယောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်။ဘက်တီးရီးယားဆိုတဲ့အကောင်လေးနဲ့ဗိုင်းရပ်စ်ဆိုတဲ့အကောင်လေးကတော့အများဆုံးနှစ်မျိုးပေါ့နော်။နောက်ထပ်လည်းရှိသေးတာပေါ့။ဟိုမိုပိုးခေါ်တဲ့ဟာလေးကပါကောင်ဆိုတဲ့ဟာလေးစသဖြင့်ပေါ့နော်။ပိုးအမျိုးမျိုးရှိတယ်။အဲ့ဒီအချိန်မှာဘက်တီးရီးယားဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်။ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုသေစေတဲ့ဆေးကတော့အခုလိုမရှိဘူး။သို့သောကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ဗိုင်းရပ်စ်တွေပေါ့နော်။တချို့ virus ယောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာ။ဥပမာဆိုရင်ဟို tummy flu ဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်။အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူး
။အရင်တော့ဒီ HIV နဲ့ H ယောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်။ဒါတွေကသူကတည်တံ့ကြသလိုပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုတော့အမှန်တမ်းပဲဒီယောဂရှင်တွေအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တော့ဆေးတွေတွေ့ပါပြီဆရာအခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများများမျှော်လင့်နိုင်ပါလားဆရာ
ဖြစ်နိုင်တယ်ဒီကနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကဘာလုံးမှလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝင်တဲ့ဆင်တောင်ရောက်ပြီးတော့လူကောင်းနှိမပေါ့နေတိုင်းကြတယ်အဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစူးစမ်းနေမှာပါပဲအခုကကိုဗစ် -19 နဲ့ပတ်သက်ရင်လည်
းတတ်တဲ့ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးအစားပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသယောဂါတွေကုသခံရတာဟိုးရှေးကလေးရပါမယ်။ရင်ကျေမှုကြီးတွေရှားတဲ့အီဂျစ်ပြဘယ်ဘလုံးတို့အစသဖြင့်ပေါ့နော်။အဲ့ဒီဒေတာကလေးကကုသယောဂါတွေရှိခဲ့တယ်။ဆေးတွေလည်းအဲ့ဒီဘုံကနီးတွေနဲ့ကုသခဲ့ကြပါလေ။အဲတုန်းကအခုလိုဆေးစက်ယုံတွေမရှိသေးတော့တစ်တီးတရွတ်တွေပေါ့။တစ်ပင်တွေကိုအာကိုပြီးရှေးကုခဲ့ကြတယ်။ပျောက်တဲ့ဟာလည်းပျောက်ပါလေခင်ဗျ။ဒါပေမလို့ဘယ်ကနေဘာဓာတ်ကတည်းပျောက်တယ်လဲဆိုတာကိုအခုလိုသူတေသနာမရှိတော့ကျွန်တော်မသိခဲ့ပါဘူးအစဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေးတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက1900ဆုနှစ်စပိုင်းမှာပေါ်လာတာဂျာမန်သိပ္ပံပညာရှင်တူကတွေ့ပါလေအရင်ဆုံးသုံးနိုင်တာကတော့ဟိုကာလာသာယောဂကုသဆေးကိုစပေါ်ပါတယ်အဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့ဒီကမ္ဘာလုံးမှာစိတ်ကုတဲ့တမိုင်းကြောင်မှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါတယ်။အဲ့ဒီကစပြီးတော့ပဋိဇီဝဆေးခေါ် antibiotic ကိုကျွန်တော်တို့စပါတယ်ခင်ဗျာ။ဒုတိယကမ္ဘာစစ်အတွင်းမှာအများကြီးထောက်ခုပြုတ်ပါတယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျာလွတ်လပ်ရပြီးကျွန်တော်တို့ဆောင်းဝန်းစဖြစ်တဲ့ကာလဆေးကြောင်သားစဖြစ်တဲ့ကာလဆိုရင်ဒီ antibiotic ခေါ်တဲ့ပဋိဇီဝဆေးကြီးဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ်။
ဒီပဋိဇီဝဆေးတုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
ဒီပဋိဇီဝဆေးဆိုတာကသက်ရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တိရစ္ဆာန်တွေလည်းပါတယ်ဒီတခြားသက်ရှိတွေကိုကောင်းစေတဲ့ဆေးကိုပဋိဇီဝဆေးလို့ခေါ်ပါတယ်အမ်တမထိရောက်တဲ့စွန့်နေဆိုတော့လည်းပဲသတိထားကြရတယ်ရှိပါတယ်အားလုံးနဲ့ဆိုင်တဲ့သတိထားကြရအချက်ကတော့ဆေးရှင်တာပေါ့ဒီကဘာလုံးမှာဖြစ်နေပါတယ်ပမာပြင်းနဲ့ဆိုင်နေဆိုငက်ဖြားဆိုရင်ဆေးရည်နဲ့ငက်ဖြားတွေထိုင်းနဲ့ကျွန်တော်တို့ကအကြီးအကျယ်ခံနေရပါတယ
်။ဆရာဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လအောင်ဘယ်လိုလုပ်ကြမှာလဲဆရာ
။ဆေးရည်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပဋိစီဝဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မသုံးရမယ်။ညွှန်တယ်လို့သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ပနီယက်ဆိုပနီယက်မလို့အဖဲကျွန်တော်တို့မသုံးရဘူး။တော်တော်များများမလိုအပ်တာတွေရှိပါလေ။အေးမီတုတ်ကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝဆေးမှမလို။ဟ ဝင်ဆိုတာဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး90ရာခိုင်နှုန်းကဗိုင်းရပ်စ်ကြောင့်ဖြစ်တာ
အဲ့တော့ဒီကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမသိကြတာပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်မှုပိုးပေါ့လားဖန်ဂတ်စ်လို့ခေါ်တဲ့ဟာလေးသူကသူ့စင်းနဲ့သူ့တန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့ငါဖျားဆိုတာပိုးတစ်မျိုးအဲ့တော့သူ့ပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်အန်တီဘိုတစ်ခေါ်ပတိစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့အနားလေပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့ဒါတော့အရေးကြီးတယ်ခင်ဗျဒီကိုရိုနာဗိုင်းရပ်စ်ကိုဘယ်အန်တီဘိုတစ်ဘယ်ပတိစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေတတ်ဖို့လိုပါတယ်ကိုယ်ခံအားကောင်းတော့ဘာလုပ်မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ခံအားကောင်းတဲ့ဆေးဆိုတာမရှိဘူးခင်ဗျကျွန်တော်တို့ပုံမှန်ပါပဲလူတွေသမင်းနဲ့နဲ့ဆိုသမင်းနဲ့နဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မျက်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ်အခြေခံကြတဲ့ကျမကြီးအတိပေါ့နော်အာဟာရနောက်ကလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့ရနေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တစ်ခါဟို၆ဆို့ဟိုကိုရိုနာဗိုင်းရပ်စ်မှာပြမအုံဆုံးကျမကြီးတတိပေးမှာ၆ဆို့တဲ့ကိစ္စအဲ့တော့၆ဆို့ရင်ကျွန်တော်တို့ဒီကောင်စီထဲမှာ၆ဆို့တဲ့ညီကြီးမှု၆ဆို့တာရောနှာချီတာရောအလေးအကျင့်လုပ်ကြဖို့လိုပါတယ
်ဒေါက်တာတက်ဆွေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနယ်နည်းပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင်နော်
ဉာဏ်ကြံအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်မတွေတွေးဆောင်မင်းရန်ကန်နေနဲ့အသက်ရှင်ကန်တာတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုစပင်းသတင်းအချင်းချုပ်ကိုပြန်ပြပေးပါပါအမေရိကန်သမ္မတလေးဦးရဲ့မျက်နှာပုံရွှေထွန်းထားတဲ့ Mount Rushmore ကျောက်တောင်ကြီးရှိရာတောင်ဒက်ကိုတာပြည်နယ်အမျိုးသားဥယျာဉ်မှာမီးရှို့မီးဘန်းတွေနဲ့ဆယ်နှစ်ကျော်ကာလအတွင်းပထမဆုံးကျင်းပမယ်လွတ်လပ်ရေးနဲ့ပွဲတော်ကိုတက်ရောက်ဖို့တောက်ကြံနေမှာသမ္မတဒေါ်နယ်ထရန့်သွားရောက်နေပါလေခွဲခြားဆက်ဆံမှုအမြင်ရှိသူဒါမှမဟုတ်ကျွန်းစနစ်ကိုလက်ခံတဲ့အမေရိကန်ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့ရုပ်ထုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံတဝန်းအခြေတင်ငင်းကုန်နေကြချိန်မှာပဲသမ္မတထရန့်ခီးစတင်ခဲ့တာဖြစ်ပါလေကိုဗစ် -19 ရောဂါဝေဒနာရှင်တွေကိုကုသရေးအတွက်ထိရောက်တဲ့အဆင်းရဖို့စမ်းသပ်ဆစ်ဆဲမှုအဖြစ်ကိုမကြခင်မှာပဲရဖို့ရှိတယ်လို့တဘွေရှိုးကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲတက်ဒရစ်ကေဘရီယယ်ဆက်စ်ကတောက်ကြနေမှာပြောပါတယ်နိုင်ငံပေါင်း36နိုင်ငံကလူနာပေါင်း 9,500 လောက်မှာဆန်းတန်နေတာဖြစ်ပြီးလာမယ့်သတင်းနှစ်ပတ်လောက်တွင်မှာတော့ယာယီအဖြစ်ထွက်လာမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ် Remdesivir ဆေးနဲ့ Hydroxychloroquine ညှပ်ဖျားယောဂါဆေးပြင် HIV ပိုးအတွက်သုံးတဲ့ဆေးတွေလည်းဆန်းတန်ရမှာပါဝင်ပါတယ်မြန်မာနိုင်ငံမှာဇန်နဝါရီလ3ရက်နေ့ထိ COVID-19 လူနာတဲ့နှစ်ဦးထပ်ပြီးတွေ့ရတဲ့အတွက်ဒီဆုံးသူ6ဦးပါဝင်အကူဆက်ခံသူစုစုပေါင်း306ဦးရှိတယ်လို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုတည်ပြုလိုက်တဲ့လူနာအမျိုးသား2ဦးစလုံးဟာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့သူတွေဖြစ်ပါတယ်။သူတို့ကိုအသွားအလာတွေကန့်သတ်ထားတာပါ။ခင်မွန်ကအနောက်ပိုင်းကအိန္ဒိယနဲ့တရုတ်နယ်စပ်မှာတရုတ်စစ်သားတွေနဲ့ခက်ရံဖြစ်ပွားပြီးဒဏ်ရာရရှိတဲ့အိန္ဒိယစစ်သားတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဇူလိုင်လ3ရက်နေ့မှာတွားရောက်အားပေးခဲ့ပါတယ်။အိန္ဒိယနဲ့တရုတ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေချက်ထားတဲ့နေဆက်ဒေတာကိုအိန္ဒိယဝန်ကြီးချုပ်အခုလိုမပြောလင့်မဲ့တွားရောက်ခဲ့တဲ့ခီဟာအိန္ဒိယတပ်သားတွေစိတ်ဓာတ်မြင့်မားရေးအတွက်ဖြစ်တယ်လို့နိုင်ငံရဲ့သဘောထားကိုတရုတ်နိုင်ငံကပြသလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်ကအဲ့ဒီနေဆက်ဒေတာမှာအိန္ဒိယနဲ့တရုတ်တပ်သားတွေကြားခက်ရန်ဖြစ်ပွားပြီးနှစ်ဖက်တင်းမာမှုတွေလည်းမြင့်တက်နေတာဖြစ်ပါတယ်။ဆန်နေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်ဝင်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝင်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။
ဗီဒီယိုကိုနားဆင်လက်ပြီးကျေးဇူးတင်ပါတယ်။ဒီမှာရှင်မျိုးဆက်ပ
ါ This program has come to you from the Voice of America, Washington.